Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညနေခင်းဖြစ်ပါစေရှင်။ Washington DC Bureau of View American တန်ကနေ2019ခုနှစ်ဇွန်လ9ရက်အထူးနေ့ညနေခင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည6နာရီခွဲကနေ9နာရီအထိလိုက်လိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့ညနေခင်းအတွက်အစီအစဉ်မူကတော့ကျွန်မခင်ဗျူထွေးပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ယူရိုနိုင်ငံမှာပါလီမန်နဲ့ကွာလွန်သူခေါင်းဆောင်အယတ်တိုလာရူဟိုလာခိုမီနီကိုဗိမန်တို့ကိုဒီကနေ့ပြစ်မှတ်ထားတက်ခတ်မှုဟာသူတို့လက်ချက်ဖြစ်ကြောင်း IS ဖွဲ့ကကြေညာလိုက်ပါတယ်။ခီးရတရားကြောင့်လိုက်ပတ်သွားတဲ့မြန်မာတပ်မတော်ပို့ဆောင်ရေးလေယာဉ်တစ်စီးပျောက်ဆုံးနေကြောင်းအာဏာပိုင်တွေသတင်းထုတ်ပြန်ထားပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တိမ်ကြီးထိုက်နေတူကြေညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။အရှိလေပိုင်းဒေတာတင်းမာမှုတွေနဲ့ပတ်သက်လို့တော့အီရန်ပေါ်ဘယ်လိုဝေဖန်မှုတွေရှိနေပါလဲ
။ Iran is a force for instability.Iran is a force for chaos. Iran
ဒေသတွင်မတည်ငြိမ်မှုတွေဖြစ်အောင်အီရန်ကလှုပ်ဆောင်နေတဲ့အကြောင်းဆော်ဒီအာရေဗျာနိုင်ငံသားရေးဝန်ကြီးအဗ်ဒယ်ဘင်အာမက်အယ်ဂျူဘီယာကဝေဖန်ပြောဆိုသွားတာပါ။မကြာခင်မှာပြည်စုံနာဆင်နိုင်ပါတယ်ရှင်။အဲ့နောက်မှာတော့ဒီဆက်သွယ်ရေးပုံမှန်66ကာဂျီနဲ့တရားစွဲထားတဲ့အမှုတွေချက်ချင်းရက်ဆိုင်ပေးရေးသတင်းမီဒီယာသမားတွေရဲ့တောင်းဆိုမှု။နောက်ဟိုင်းကြီးချိုအနီကြီးရွာတွေမှာကြွက်ဝမ်းဖြူတွေအလုံးရင်းဝင်လာနေတဲ့သတင်းနဲ့ရေကုန်မြို့တွင်းရေကြီးမှုကြောင့်နေဆက်ကုန်တင်ပို့မှုတွေမှာပဲလိုရိုက်ခတ်မှုတွေရှိနေတယ်လေစူရာတွေကိုလည်းမကြခင်မှာစူးစီးတင်ပြပေးသွားဖို့ရှိပါရဲ့ရှင်အခုအရင်ဆုံးကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုင်တို့ကတက်လက်တင်ပြပေးကြပါမယ်ရှင
်ယူရိုနိုင်ငံမှာပါလီမန်နဲ့ကွာလွန်သူခေါင်းဆောင်အယတ်တိုလာရူဟိုလာခိုမီနီကိုဗိမန်တို့ကိုဒီကနေ့ပြစ်မှတ်ထားတက်ခတ်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်း IS အစ္စလာမ်စစ်သွေးကြွအဖွဲ့ကကြေညာလိုက်ပါတယ်တက်ခတ်မှုစတင်ပြီးနိုင်ပိုင်းအကြံမှာပဲ IS အစိုးရအဖွဲ့ရဲ့အာခမက်သတင်းဌာနကကြေညာလိုက်တာပါအီရန်နိုင်ငံကလာတဲ့သတင်းတွေထဲမှာတော့လူထုတည်ဆုံပြီးအများအပြားထိခိုက်ဒဏ်ရာရခဲ့တဲ့တီရန်မြို့တော်တောင်ဘက်ကဂူဗိမန်တက်ခတ်မှုမှာအသေးခံဘုံးကွက်သမားနဲ့တနတ်သမား3ဦးလိုကစီးနင်းတက်ခတ်ခဲ့တာဖြစ်ကြောင်းဖော်ပြကြပါတယ်တက်ခတ်သူတွေကအနည်းဆုံး2ဦးကိုရဲတပ်ဖွဲ့ကဖမ်းဆီးမိခဲ့ပြီး2ဦးကိုတော့အသေးမီကြောင်းလည်းသတင်းတွေကဖော်ပြနေတာပါအီရန်ပါလီမန်ကတက်ခတ်မှုမှာတော့တက်ခတ်သူ2ဦးကလွတ်တော်အစအုပ်တွင်အသေးခံဘုံးကွက်ခဲ့ပြီးတနတ်သမား3ဦးလည်းပါဝင်ခဲ့ပါတယ်တက်ခတ်မှုတွင်လွန်ကျော်ရေးအဆောင်2ဦးနဲ့တူလူထုများလူလုံကျော်ရေးဆောင်တူးတည်ဆုံးပြီးလူထုတော်များတန်ရရတဲ့အကြောင်းအီရန်နိုင်ငံကမီဒီယာတွေမှာဖော်ပြနေကြတာပါ IS အစ္စလမ်ဆွေးအဖွဲ့ဟာစီးရီးယားနဲ့အီရန်နိုင်ငံတွေမှာအီရန်နိုင်ငံကကျောင်းနောက်ခံပေးထားတဲ့လက်နက်ကိုင်အုပ်စုတွေနဲ့တိုက်ခိုက်နေသလိုအီရန်နိုင်ငံကရှီယာမွတ်စလင်လူနည်းစုတွေအပေါ်မှာလည်းဘာသာရေးအယူအမှားတွေဖြစ်တုတ်တင်ရှင်းလင်းရမယ်လို့သဘောထားနေတာဖြစ်ပါတယ်
ပြင်သစ်နိုင်ငံပါရီမြို့တော် Notre Dame Cathedral အနီးရဲတွေကိုတူးနဲ့တိုက်ခိုက်ခဲ့သူဟာဒေါက်တာဘွဲ့အတွက်စာရန်ပြုစုနေသူကျောင်းသားတဦးဖြစ်ပြီးအစိုးရဝါဒီအဖြစ်တန်တရားရှိထားသူမဟုတ်ဘူးလို့ပြင်သစ်အစိုးရပြောခွင့်ရကပြောပါတယ်တိုက်ခိုက်သူရဲ့ပြောဆိုချက်အရအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုအဖြစ်ရဲကသတ်မှတ်ထားတဲ့အကြောင်းခရစ်စတိုဖာကတ်စတနာကပြောပါတယ်မနေ့အင်္ဂါနေ့တုန်းကတိုက်ခိုက်မှုအပြီးမှာတိုက်ခိုက်ခဲ့သူကစီးရီးယားအတွက်လုတာလို့အော်ဟစ်ခဲ့တယ်ဆိုပြီးလဲပြင်သစ်ပြည်ထရေးဝန်ကြီးဂါရယ်ကော်လမ်ကပြောပါတယ်တိုက်ခိုက်သူတွေထံကတွေ့ရတဲ့မှတ်ပုံတင်ကအရအယ်ဂျီးရီးယားကျောင်းသားဖြစ်တယ်လို့လဲပြည်ထရေးဝန်ကြီးကသတင်းထောက်တွေကိုပြောပါတယ်သူရဲ့တိုက်ခန်းကိုရဲကဝန်ရှာတာမှာတော့သူကအစ္စလာမ်ရဲ့အစိုးရ IS နဲ့တသားတည်းရှိနေတယ်ဆိုရာကိုအယ်ဂျီးရီးယားဘာသာစကားနဲ့ကြီးညာထားတဲ့ဗီဒီယိုတစ်ခုကိုလည်းတွေ့ရှိထားပါတယ်။ Notre Dame Cathedral အနီးမနေ့နေ့ကပိုင်းကင်းလက်နေတဲ့ရဲတပ်ဖွဲ့ဝင်3ဦးကိုတိုက်ခိုက်သူကနောက်ကနေဝင်ပြီးတော့တိုက်ခဲ့တာပါ။အဲ့ဒီအချိန်မှာ Cathedral ရှေ့ရင်ပြင်မှာခီးသွွားတွေနဲ့စီကားနေခြင်းလည်းဖြစ်ပါတယ်။တိုက်ခိုက်မှုကိုအကြမ်းဖက်မှုတံပြန်တိုက်ဖြတ်ရေးဌာနကစုံစမ်းစစ်ဆေးနေတယ်လို့ပြင်သစ်အစိုးရရှေ့နေုံကပြောပါတယ်။တိုက်ခိုက်မှုဖြစ်တဲ့အချိန်မှာဖျားချောင်းထဲကိုဝင်ဖို့ဆောင်ဆိုင်နေကြတဲ့ခီးသွွားတွေကိုလုံခြုံရေးတာဝန်ရှိသူတွေကဖျားချောင်းအတွင်အမြန်ဝင်ခိုင်းပြီးဖျားချောင်းတရားတွေကိုပိတ်ခဲ့တကားတွေကိုပိတ်ခဲ့ကြပါတယ်။ဖျားချောင်းရှိရင်ပြင်မှာတော့ရဲဘွဲကတခြားဖောက်ခွဲပစ္စည်းတွေရှိမရှိစစ်ဆေးခဲ့ကြသလိုလုံခြုံရေးရှင်းလင်းဆောင်ရွက်မှုတွေကိုလည်းလှုပ်ဆောင်ခဲ့ပါတယ်ရှင်။
မချတဲ့ရင်ဒရင်ဘတ်တီမှာအကြမ်းဖက်တိုက်ခတ်မှုတွေဇက်တိုက်ဆိုလိုကြုံခဲ့ရတဲ့ဗြိတိန်နိုင်ငံမှာမနက်ပိုင်းထူးထူးရွေးကောက်ပွဲကျင်းပဖို့ရှိနေချိန်မှာပဲလုံခြုံရေးကိစ္စကထိတ်တန့်ဦးစားပေးဖြစ်လာနေပါတယ်။ဝန်ကြီးချုပ်ထရီဇာမေကတော့အကြမ်းဖက်ဝါဒတွေဝါဒီတွေရဲ့တိုက်ခတ်မှုတွေကိုရတန်းကရပ်ဖို့လိုသလိုဗြိတိန်နိုင်ငံအနေနဲ့ပြဿနာကိုချင်းကပ်မှုပုံစံပြောင်းလဲဖို့လည်းလိုအပ်နေပြီဖြစ်ကြောင်းပြောဆိုခဲ့တာပါ။လန်ဒန်မြို့တော်မှာတော့ချင်းကျောက်မှုပုံစံအစ်စ်ကိုရင်ဆိုင်မှုပြင်ဆင်လာရမှာဘူရာယုံနဲ့ခီးသွွားတွေအသွာလာများတဲ့နေရာတွေကို လွယ်ကူတဲ့ပြည်မှတ်တွေကိုကာကွယ်ဖို့လက်နက်ကင်လုံခြုံရေးချထားတာတွေ့ရပါတယ်။ထိုင်းမြစ်လျှောက်ကနာမည်ကြီးတရားတွေပေါ်မှာလည်းမချာသေးရင်ကလန်ဒန်မြို့တော်မှာဂျုံရရတဲ့ကားနဲ့တိုက်အကြမ်းဖက်မှုမျိုးတွေရဲ့ရန်ကိုကာကွယ်နိုင်ဖို့လူသွားလမ်းနဲ့ကားလမ်းကြားအတားဆီးတွေချထားပါတယ်။မနေ့ကစီယွန်ခီးစင်တွင်ဝင်းကြီးချုပ်မေကတော့ရဲနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုလုံခြုံရေးအာဏာပိုပေးဖို့အကြမ်းဖက်ဝါဒနဲ့ဆက်နွယ်တဲ့အမှုတွေကိုနှစ်ရှည်ထောင်နဲ့အပြစ်ပေးဖို့အင်တာနက်အွန်လိုင်းပေါ်မှာအကြမ်းဖက်ဝါဒတွေနေရာမျိုးနယ်အောင်လုပ်ဖို့အစီအစဉ်တွေကိုစဉ်းစားနေတဲ့အကြောင်းပြောဆိုခဲ့တာပါ။အင်တာနက်အွန်လိုင်းပေါ်ကအစိုးရဝါဒတွေရဲ့လုပ်ရက်တွေကိုအာရုံစိုက်မဲ့အစိုးရရဲ့လုပ်ရက်ကိုကြိုးဆိုသူတွေရှိပေမဲ့ဝေဖန်သူတချို့ကတော့အစ္စလမ်အယူဝါဒထဲမှာအစိုးရစီတဲ့အခြေခံတွေရှိနေတာကိုရင်ဆိုင်ဖြေရှင်းဖို့လိုတယ်လို့ပြောဆိုနေကြပါတယ်။လန်ဒန်မြို့တော်မှာနောက်ဆုံးအကြမ်းဖက်တိုက်ခတ်မှုကျွလွန်သူ၃ဦးနေထိုင်ခဲ့တဲ့လန်ဒန်ရှေ့ပိုင်းဘတ်ကင်းနဲ့ဒါဂျန်ဟန်ရဲ့မှာရှိမွတ်စလင်အတန်းဝန်းကတော့အကြမ်းဖက်ဝါဒနဲ့အစ္စလမ်ဘာသာကိုးကွယ်ယုံကြည်မှုကြားဆက်နွယ်မှုရှိကြောင်းပြောဆိုနေကြတယ်ကိုလက်မခံကြပါဘူး။လန်ဒန်တရားဘော်ကတိုက်ခတ်မှုကျွလွန်သူ၃ဦးဖြစ်တဲ့ကူရန်ရှာဇတ်ဘတ်ကတော့အစိုးရဝါဒကိုယုံကြည်သူဖြစ်အာဏာပိုင်နေထိုင်နှစ်ချိန်တိုင်တိုင်တန်ကြားခံခဲ့ရဘူးသူဖြစ်ပါတယ်။ပရိရှာဆိုရကတော့လွန်ကျွေးအားနေခဲ့တဲ့ကိစ္စတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့လိုလားနေပြီးအတိုက်ခံတွေကတော့လွန်ကျွေးအတွက်အစိုးရကအသုံးစိတ်တွေလျှော့ချတဲ့အပေါ်မှာအပြစ်ဖို့နေကြပါတယ်။
American သမ္မတဒေါ်နယ်ထရန့်နဲ့ Saudi Arabia ဘုရင် Salman တို့တယ်လီဖုန်းနဲ့ဆက်သွယ်ပြီးကာတာနိုင်ငံနဲ့ဆက်ဆံရေးဖြတ်တောက်တဲ့ဒေတာရင်အာရပ်နိုင်ငံတွေရဲ့ဆုံးဖြတ်ချက်အပေါ်ပင်လယ်ကွင်းနိုင်ငံတွေညီညွတ်မှုရှိဖို့လိုအပ်တယ်ဆိုတာကိုအလေးပေးဆွေးနွေးခဲ့တဲ့အကြောင်း American သမ္မတအင်ဂျူရောကကြေညာပါတယ်။အကြမ်းဖက်ဝါဒီအဖွဲ့အစည်းတွေကိုရန်ပုံငွေထောက်ပံ့ပေးနေတာတွေကိုတားဆီးနိုင်ရေးနောက်အစွန်းရောက်ဝါဒအပေါ်ဒေတာရင်နိုင်ငံတွေရဲ့အပိမြင့်တင်နေတာတွေကိုရှင်းလင်းပြစ်နိုင်ဖို့အရေးကြီးလာတဲ့ရည်မှန်းချက်တွေနဲ့ပတ်သက်ပြီးကောင်းဆောင်တို့တို့ဆွေးနွေးခဲ့ကြတယ်လို့မနေ့အင်ကာနေ့နှောင်းပိုင်းကထုတ်တဲ့အင်ဘီရောရဲ့ကြေညာချက်မှာဖော်ပြပါတယ်။မနေ့အင်ကာနေ့အစောပိုင်းမှာတော့ကာတာအစိုးရဟာအီရန်နိုင်ငံကိုထောက်ခံပြီးဒေတာရင်းကအစ္စလာမ်မစ်စစ်သွေးကြအဖွဲ့တွေကိုငွေကြေးပံ့ပိုးနေတယ်ဆိုတဲ့ဆွဆွဲချက်နဲ့အာရပ်နိုင်ငံအများစုနဲ့ကာတာနိုင်ငံကြားတန်တမာရေးမပြေမလည်ဖြစ်ခဲ့တဲ့ကိစ္စမှာသမ္မတဒေါ်နယ်ထရန့်ဝင်ပါခဲ့ပါတယ်။သမ္မတထရန့်ရဲ့ Twitter မှာတောက်လျှောက်ရေးသားချက်တွေမှာတော့ကာတာနိုင်ငံကိုအထီးကျန်ဖြစ်သွားစေဖို့ဆော်ဒီဥဆောင်နဲ့လောက်ရအပေါ်မှာထောက်ခံတဲ့သဘောမျိုးရေးသားပါတယ်။ကာတာနိုင်ငံဟာဆိုရင်အရှေ့အလယ်ပိုင်းဒေသတွင်းအမေရိကန်ရဲ့အကြီးဆုံးစစ်အခြေစိုက်စခန်းကိုလက်ခံထားတဲ့နိုင်ငံဖြစ်ပါတယ်။ပြီးခဲ့တဲ့လကဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယတ်မှာပြောကြားခဲ့တဲ့မင်ကွန်အတွင်းအစွန်းရောက်အစ္စလာမ်မြေအဖွဲ့တွေကိုစန့်ကျင်ဖို့မွတ်စလင်ခေါင်းဆောင်တွေကိုတိုက်တွန်းခဲ့တာကိုလည်းသမ္မတထရန့်ကပြန်ပြီးတော့ရည်ညွှန်းခဲ့ပါတယ်။မကြခင်ကအရှေ့အလယ်ပိုင်းဒေသခီးစဉ်အတွင်းအစွန်းရောက်အယူဝါဒတွေကိုငွေကြေးထောက်ပံ့တာတွေမလုပ်ကြတော့ဘူးပြောဆိုခဲ့တာပါအခုကြည့်ပါကာတာကိုခေါင်းဆောင်တွေကဝိုင်းပြီးထောက်ပြနေကြပါပြီဆိုပြီးသမ္မတထရန့်ကတွစ်တာမှာရေးသားခဲ့တာဖြစ်ပါတယ်ရှင
် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA American တန်မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တနင်္သာရီတိုင်းမြင်းမြို့ကနေရန်ကုန်ကိုပြန်တက်လာတဲ့တပ်မတော်ပို့ဆောင်ရေးလေယာဉ်ဒဇင်းပျောက်ဆုံးနေပြီးရှာဖွေမှုတွေလွတ်ဆောင်နေတဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်လိုက်ပါတယ်။မြေကနေမွန်လွတ်တနားရုံမှာထွက်ခွာသွားတဲ့တပ်မတော်ပို့ဆောင်ရေးလေယာဉ်ရန်ကုန်အသွားဒဝယ်မြို့နီးပတ်ဝန်းကျင်မှာဆက်သွယ်မှုပြတ်တောက်သွားတာဖြစ်တဲ့အကြောင်းမြေလေကြောင်းထင်းသိမ်းစခန်းက VOE ကိုတီးပြပြောဆိုထားပါတယ်။လေယာဉ်ပေါ်မှာခီးစဲ60နဲ့လေယာဉ်ဝင်နဲ့15ဦးပတ်ဝန်းကျင်လဲမြေလေကြောင်းထင်းသိမ်းစခန်းတာဝန်ရှိသူတူကပြောပါတယ်။တပ်မတော်ကဝေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်အရကတော့တပ်မတော်ပို့ဆောင်ရေး Y မျိုးစပ်လေယာဉ်ရန်ကုန်ဒဝယ်မြိတ်ပုတ်ပြင်းမြိတ်ရန်ကုန်ခီးစဲတိုင်းတပ်သားချောင်းကြီးပစ္စည်းနဲ့ခီးစဲတွေကိုတင်ဆောင်လာကြောင်းဖော်ပြထားပါတယ်။လေယာဉ်ပေါ်မှာတော့စစ်တေနဲ့မိသားစု90နဲ့လေယာဉ်ဝင်နဲ့14ဦးပါဝင်ကြောင်းလဲကာဝေးဦးစီးချုပ်ရုံးကပြောဆိုခဲ့တာပါလေယာဉ်အပိုင်းစားတချို့ကိုတော့ဒဝယ်နီးပင်လယ်မြေမှာတွေ့ရှိရတယ်လို့ခိုင်လုံတဲ့သတင်းတချို့ကနေ VOE ကိုခိုင်လုံတဲ့သတင်းတွေကို VOE ကရထားပေမဲ့လဲတပ်မတော်ဘက်ကရောလေကြောင်းထဲထဲတာဝန်ရှိသူထံကပါတိကျတိပြချက်မျိုးတော့မရရှိသေးပါဘူးလေယာဉ်ပြန်တန်းစဉ်အနီးပတ်ဝန်းကျင်မှာရာသီဥတုစိုးစိုးဝါးမရှိဘူးလို့လဲမြိတ်လေကြောင်းထဲထဲစခန်းက VOE ကိုပြောဆိုထားပါတယ်
ကနေဒါနိုင်ငံကိုရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတော့ဒီကနေ့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒူနဲ့တွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။ကနေဒါနိုင်ငံမြို့တော်အော်တဝါကိုမနေ့ကဒေါက်တာဆန်းစုကြည်ရောက်ရှိနေတာဖြစ်ပြီးဝန်ကြီးချုပ်ထရူဒူတို့ဝန်ကြီးချုပ်ရုံးမှာကနေဒါဆန်တော်ချိန်ညနေ၄နာရီမှာတွေ့ဆုံဆွေးနွေးမယ့်အကြောင်းကနေဒါဝန်ကြီးချုပ်ရုံးကသတင်းထုတ်ပါတယ်။ကနေဒါဆန်တော်ချိန်ညနေပိုင်း၅နာရီမှာတော့ဒေါက်တာဆန်းစုကြည်ကအော်တဝါကမြန်မာအတိုင်းဝိုင်းနဲ့တွေ့ဆုံဖို့ရှိပါတယ်။ မနေ့တုန်းကတော့ဒေါအောင်ဆန်းစုကြည်ကအော်တဝါမြို့မှာကျင်းပနေတဲ့ဖက်ဒရယ်နိုင်ငံများဖိုရမ်ကိုတက်ရောက်ခဲ့ပါတယ်မြန်မာဆိုရနောက်တိုင်းရင်းသားနဲ့နဲ့ကိုင်အဖွဲ့အစည်းတွေကကိုယ်စားလှယ်တွေတက်ရောက်နေတဲ့ဒီဖိုရမ်မှာတော့ကနေဒါနိုင်ငံမှာလက်ရှိကျင့်သုံးနေတဲ့ဖက်ဒရယ်စနစ်ကိုကျွမ်းကျင်သူတွေဆွေးနွေးကြတာဖြစ်ပါတယ်ကနေဒါရဲ့ဖက်ဒရယ်အတွေ့အကြုံတွေကမြန်မာနိုင်ငံအတွက်အထောက်အကူကောင်းဖြစ်ပါတယ်လို့ဒေါအောင်ဆန်းစုကြည်ကဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်ဒါ့အပြင်ကနေဒါနိုင်ငံဆိုင်ရာမြန်မာတန်အမှုဌာနတွေနဲ့လည်းမနေ့တုန်းကတွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်
ပါကစ္စတန်နိုင်ငံတရုတ်နိုင်ငံအနာဂတ်စစ်အခြေစိုက်စကန်တခုဖြစ်လာနိုင်ကြောင်းအမေရိကန်ပင်တဂွန်စစ်ဌာနချုပ်ရဲ့မနေ့တုန်းကထုတ်ပြန်ချက်ကိုတရုတ်နိုင်ငံကပယ်ချလိုက်ပါတယ်ပင်တဂွန်ရဲ့အစိုးရခန်းဆောင်မှာတော့ SUS2 မြောင်းကိုတွားရပင်လယ်နီဒေသရဲ့ဝင်ပေါက်မဟာဗျူဟာချက်ချတရှိနေပြီးအမေရိကန်ရဲ့အဓိကစစ်အခြေစိုက်စကန်တခုရှိရာဂျီဘူတီနိုင်ငံမှာတရုတ်နိုင်ငံကပထမဆုံးအကြိမ်ပြပအခြေစိုက်ရေးတပ်စကန်တည်ဆောက်မှုကိုအချိန်ကြီးဖော်ပြထားပါတယ်ကွန်ဂရက်စ်တော်ကိုတင်သွင်းပေးစာမျက်နှာ68မျက်နှာပါဝင်တဲ့အမေရိကန်စစ်ဌာနချုပ်ရဲ့နှစ်ပတ်လည်အစိုးရခန်းဆောင်ထဲမှာတော့ခန့်မှန်းခြေ68ဒေါ်လာဘီလီယံ180ကျော်တော့သုံးဆွဲထားတဲ့တရုတ်နိုင်ငံရဲ့စစ်ဖက်ဆိုင်ရာအစိမ့်ဆောင်ရွက်ချက်တွေကိုဖော်ပြခဲ့တာပါတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူဟွာချွန်ရင်ကတော့ပင်တဂွန်ရဲ့အစိမ့်ခန်းစာကိုကန့်ကွက်ကြောင်းပြောဆိုလိုက်ပါတယ
်美方的报告罔顾事实对中国的国防建设妄加评论对中方维护领土权
限和安全利益的主张行为是非常道德。တရုတ်နိုင်ငံရဲ့ကာကွယ်ရေးစီစဉ်နေပေါ်မလျော်ကန်တဲ့မှတ်ချက်မျိုးတွေကိုပြောဆိုထားတယ်လို့တရုတ်နိုင်ငံရဲ့အချုပ်ချာအာဏာပိုင်ဆိုင်မှုနဲ့တိရက်ခံမြဲရေးကိုကာကွယ်ရမယ့်တာဝန်တွေကိုလည်းလစ်လျူရှုထားတာကြောင့်လုံးဝကန့်ကွက်တဲ့အကြောင်းဒီကနေ့ပဲပေကျင်းမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။ပါကစ္စတန်နိုင်ငံမှာစစ်စခန်းတွေတိစောက်မဲ့သတင်းနဲ့ပတ်သက်လို့မေးမြန်းရမှာတော့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူကခိုင်မာမှုရှိတဲ့သဘောထားထင်မြင်ချက်အဖြစ်နဲ့သာဖြေကြားပြီးတိတိကျကျပြောဆိုဖို့ကိုတော့ညှင်းဆန်ခဲ့ပါတယ်။ဒါပေမဲ့လည်းတရုတ်နဲ့ပါကစ္စတန်တို့ကရင်းနှီးတဲ့ဆက်ဆံရေးတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေပြီးတခြားနိုင်ငံတစ်ခုကိုပြည်ရည်ရွယ်မှုမရှိတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်
တောင်ကိုရီးယားနိုင်ငံတွင်အမေရိကန်ရဲ့တပ်ဒုံးရံကာကွယ်ရေးစနစ်ချထားမှုနဲ့ပတ်သက်ပြီးအကြက်ရိုက်နေတဲ့ကိစ္စကတန်တမန်ရေးအရာတွန်းမြန်ဆောင်ရွက်ဥပဒေကြောင့်အရာလုံနေုံနဲ့ပြေလည်မှာမဟုတ်ဘူးဆိုတာကိုသမရသည်မွန်ချီအင်းသဘောပေါက်နားလည်ထားပါတယ်။သမရမွန်ချီအင်းကသမရရွေးကောက်ပွဲကာလအတွင်းအမေရိကန်ရဲ့ဒုံးခွင်းနှုံးစနစ်ချထားရေးသဘောတူညီချက်ကိုပြန်လည်သုံးသပ်ဖို့တောင်းဆိုထားတာပါ။တောင်ကိုရီးယားအစိုးရတည်းရဲ့ကြီးကြပ်ဆောင်ရွက်မှုအောက်ကရှောင်ရှားဖို့ရည်ရွယ်လှုပ်ဆောင်တာလို့ယူဆတဲ့စရုတ်ထမြောက်တပ်ဒုံးခွင်းထုံတည်ယူပို့ဆောင်တာကိုသတင်းမပို့တဲ့အတွက်ဆိုပြီးဒုတိယကာကွယ်ရေးဝန်ကြီးတဦးကိုလည်းဒီသတင်းပတ်အတွင်းမှာပဲယာဒုကဆိုင်းငံ့ခဲ့ပါတယ်။ဒုံးခွင်းထုံချထားမဲ့ဒေသမှာတဘာဝပတ်ဝန်းကျင်ပေါ်တည်ရမှုတွေနဲ့ပတ်သက်ပြီးလေ့လာဖို့တောင်ကိုရီးယားသမ္မတကညွှန်ကြားထားတာကြောင့်ဒုံးခွင်းထုံစနစ်ချထားရေးအစီအစဉ်မှာနောက်ထပ်နှောင့်နှေးသွားစီမှာဖြစ်ပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တန်ကြီးထိုက်တို့ကကြီးညာပေးခဲ့ကြတာပါရှင်အခုတခါသတင်းဆောင်မတွေနဲ့ဆက်သွယ်မိ мян ချက်တွေကိုတလက်တင်ပြပေးမှာပါဆက်သွယ်ရေးပုံမှာ66ကကြီးနဲ့တရားစွဲဆိုထားတဲ့အမှုတွေရက်ဆိုင်ရေးတောင်းဆိုနေတဲ့အကြောင်းကိုမတင်ပြခင်မှာတော့အခုအရင်ဆုံးဒီထိတ်တန့်ရောက်နိုင်ငံတကာသတင်းတစ်ပုဒ်ကိုပြပြပေးချင်ပါတယ်စီးရီးယားရေးဝိုင်းဝန်းဖြည့်ရှင်ပေးကြရမှာအီရန်နိုင်ငံကအခုညီမပေးသလိုအဲ့ဒီဒေသအတွင်းတခြားနေရာတွေမှာလည်းတင်းမာမှုတွေဖြစ်အောင်တွေးထိုးပေးနေတယ်လို့အမေရိကန်တာဝန်ရှိသူတွေကဆွဆွဲပြောဆိုလိုက်ပါတယ်ကာတာနိုင်ငံနဲ့အင်းနီချင်းတွေကတောက်ကစားဖြစ်ကြရမှာလဲအီရန်နိုင်ငံကပါဝင်ပတ်သက်နေတယ်လို့ဆိုပါတယ်ကာတာနိုင်ငံကအစ္စလာမ်ရဲ့စစ်သွေးကြွတွေကိုပံ့ပိုးပေးနေတယ်လို့အင်အားအကြီးဆုံးအာရဗ်နိုင်ငံတွေကဆွဆွဲလိုက်ပြီးတော့ဇွန်လ9ရက်နေ့ကစပြီးအဆက်အသွယ်ဖြတ်တောက်တန်ခတ်လိုက်ကြပါတယ်ဒီကြောင့် view သတင်းတောက်စတတီစာဟုတ်သတင်းပေးပို့ထားတာကိုတော့ဒေါခင်စိုးဝင်းကပြောပြပေးပါမယ်ရှင
်ကောင်းပါပြီရှင်သမ္မတဒေါ်နယ်ထရမ့်မကြခင်ကတွားရောက်ခဲ့တဲ့ဆော်ဒီအရေဗျာနိုင်ငံခီးစဉ်အတွင်းပင်လယ်ကွေ့နိုင်ငံတွေအကြားတန်တမာကြီးအကြက်တဲဖြစ်အောင်အမေရိကန်ကအကွက်ဆင်ခဲ့တယ်လို့အီရန်နိုင်ငံကဆွဆွဲလိုက်ပါတယ်။အီရန်နိုင်ငံရဲ့မြို့တော်တဟီရန်မြို့မှာနေတဲ့တာမန်ပြည်သူတွေကတော့ကာတာနိုင်ငံကိုအခုလိုအထီးကျန်ဖြစ်အောင်ပြစ်ပယ်ထားတာကိုစိုးရိမ်နေကြတယ်လို့အလေးအနက်ပြောဆိုနေကြပါတယ်။ဆော်ဒီအရေဗျာ၊အီဂျစ်အာရဗ်စဘွားများပြည်တော်စုနဲ့တခြားအာရဗ်နိုင်ငံတွေကကာတာနိုင်ငံနဲ့တန်တမာကြီးအရာရောစီးပွားရေးအရာပါအဆက်အသွယ်ဖြတ်တောက်ပြီးတရက်ကြာမှာတော့ကာတာနိုင်ငံရဲ့မြို့တော်ဒိုဟာမြို့ကအထွေထွေစားသောက်ကုန်ရောင်းတဲ့ကုန်တိုက်ကြီးတွေမှာအခြေခံစားသောက်ကုန်တွေပြက်လက်ကုန်တဲ့အဖြစ်နဲ့ဒိုဟာမြို့ကန်တွေရင်ဆိုင်နေကြရပါတယ
် I've come today and I'm feeling that
ဒိုစားသောက်ကုန်တွေပြက်လက်နိုင်တာကြောင့်တခြားအစားထိုးလို့ရနိုင်တာကိုရှားရအောင်ပါဗောလေနောက်ပြီးလက်ဆက်တဲ့နွားတို့လည်းပြက်နိုင်တယ်လို့ထင်ပါတယ
်တဟီရန်မြို့အခြေစိုက်နိုင်ငံရေးကဲခတ်ပုဂ္ဂိုလ် Forward Izadi ကတော့ကာတာပြည်သူတွေကိုအထီးကျန်ဖြစ်အောင်လုပ်တဲ့အပေါ်ပြစ်တင်ရှုံချလိုက်ပါတယ်
Blockading a sovereign country is a form of war.
အချုပ်ချာအာဏာပိုင်တဲ့နိုင်ငံတနိုင်ငံကိုပိတ်ဆို့လိုက်တာဟာစစ်ကြင်ညာတဲ့ပုံစံတစ်မျိုးပါပဲ။ပြည်သူတချို့ဒုက္ခရောက်ကြမှာပေါ့ဗျာ။အီရန်နိုင်ငံကတော့အိမ်နီးချင်းတွေနဲ့ဆက်ဆံရေးတိုးတက်အောင်အခွင့်အလမ်းရှာနေတာဖြစ်ပါတယ်။ကာတာအစိုးရကိုတောင်ဘက်ကရောအရှေ့နဲ့နောက်ကပါပိတ်ဆို့လိုက်တော့ အီရန်အတွက်ဆက်ဆံရေးပိုကောင်းလာဖို့အခွင့်အခါကောင်းဖြစ်နိုင်ပါတယ်။ကာတာအတွက်တခုတည်းသောထွက်ပေါက်ကမြောက်ဘက်ပါ။အီရန်ကကာတာရဲ့မြောက်ဘက်မှာရှိနေတာဖြစ်ပါတယ
်။ဆော်ဒီအရေဗျနိုင်ငံသားရေးဝန်ကြီးအဗ်ဒယ်ဘီလ်အခမက်အယ်ဂျူဘေးကတော့အီရန်နဲ့ဆက်ဆံနေတဲ့ကာတာနိုင်ငံအပေါ်အရေးယူတာနဲ့ပတ်သက်ပြီးခုခံကာကွယ်ပြောဆိုလိုက်ပါတယ်။
We made it clear to everybody that
Iran ha ma ti nyaim mu twa in a ti ya phit de lo be yuen san khan mu ri twa twa la phit par de tit sou mu ri ne pyet si sou shou mu ri twa le in a pi ni da ba a shi le bai di da ma gain gana kwe pya aw Iran ye mu wa da ri ga mhain tai pi ni da ba a shi le bai di da ga nai ngan ri ko hlwa mu bu Persian empire pyan le tu dong yi twa Iran ga sana shi ni de tabo ba a shi le bai di da ma ne che chin ni de Iran ye mu wa da ri ko lak khan nai sia chaung ma shi aw
ဒါပေမဲ့အီရန်နိုင်ငံကရုံးဝန်ထမ်းတယောက်ကတော့အရှိအလေပိုင်းဒေသမတည်မငြိမ်ဖြစ်ရတာဟာအမေရိကန်ကြောင့်လို့အပြစ်တင်လိုက်ပါတယ
်။ Man fesh mi kunam naqsha America push the pardas.
အမေရိကန်ကနောက်ကွယ်ကကြိုးကန်နေတယ်လို့ကျွန်တော်ထင်ပါတယ်။အမေရိကန်ကလက်နက်တွေရောင်းကောင်ဒေသထဲမှာရှိတဲ့နိုင်ငံအားလုံးကြားမှာ creep cut တွေဖန်တီးပေးနေတာပါ
။ကုန်းပြင်ပိတ်ဖြစ်တဲ့ကာတာနိုင်ငံအနေနဲ့လမ်းပန်းဆက်သွယ်ရေးမှာမြောက်ဘက်ကလွဲလို့အဖက်ဘက်ကအပိတ်ခံထားရလေတော့မြောက်ဘက်ကအီရန်နဲ့အီရတ်နိုင်ငံကိုသာအာကိုပြီးနေဆက်ဖြတ်ကျော်သွားလာနိုင်တော့မှာဖြစ်ပါတယ်။အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကတော့အီရတ်နိုင်ငံအနေနဲ့ကာတာရေးမှာဘယ်ဘက်ကမှပါဝင်ပြီးသဘောတူညီမှုရယူဖို့မရှိဘူးလို့အင်ကာနေကပြောဆိုလိုက်ပါတယ်ရှင်။
ရှေ့လပိုင်းဒေတာတင်းမာမှုတွေနဲ့ပတ်သက်ပြီးထောက်ခင်းဆိုဝင်စုစီတင်ပြခဲ့တာပါအခုကတော့ပြည်တွင်းသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားချင်ပါတယ်ဆက်သွယ်ရေးပုံမှာ66ကာကြီးကိုတုံးပြီးတရားစွဲဆိုထားတဲ့အမှုအလုံးကိုချက်ချင်းရပ်ဆိုင်ပေးဖို့အစိုးရတက်မတော်နဲ့အာဏာပိုင်အဖွဲ့အစည်းတွေကိုသတင်းမီဒီယာသမားတွေကတောင်းဆိုလိုက်ကြပါတယ်သတင်းလွတ်လပ်ခွင့်ကိုထိပါတဲ့ပုံမှာ66ကာကြီးကိုဖျက်သိမ်းတမမဟုတ်ရင်လည်းပြန်လည်ပြင်ဆင်ပေးဖို့သူတို့ကတောင်းဆိုနေကြတာပါဒီအကြောင်းအပြည့်စုံကိုတော့စုံစမ်းမေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မမမြင့်ခန့်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရရှင်
။သတင်းမီဒီယာလွတ်လပ်ခွင့်ကိုထိပါတဲ့ဆက်သွယ်ရေးဥပဒေပုံမှာ66ကနဲ့တရားမျှတမှုမရှိတဲ့ဥပဒေတွေကိုဖျက်သိမ်းပြင်ဆင်ပေးဖို့တပ်မတော်အပါအဝင်အစိုးရအာဏာပိုင်အဖွဲ့အစည်းတွေက66ကကိုတုံးပြီးတရားစွဲဆိုထားတဲ့အမှုအလုံးကိုရပ်ဆိုင်ပေးဖို့အပါအဝင်အချက်၃ချက်ကိုမြန်မာသတင်းသမားများကာကွယ်ရေးကော်မတီယာယီဖွဲ့ပြီးတောင်းဆိုလိုက်ကြတာပါ။သတင်းမီဒီယာသမားတွေအနေနဲ့တောင်းဆိုချက်၃ခုအပြင်သတင်းမီဒီယာလွတ်လပ်ခွင့်ဆိုင်ရာလှုပ်ရှားမှုတွေကိုလည်းလှုပ်ဆောင်သွားမယ်လို့မြန်မာသတင်းသမားများကာကွယ်ရေးကော်မတီယာယီအဖွဲ့ဝင်ကိုတာလွန်ဆောင်ထက်ကအခုလိုရှင်းပြပါဗျာ။
တောင်းဆိုထားတဲ့တောင်းဆိုချက်တွေရရှိရတဲ့ကိုဒီသတင်းသမားတွေနဲ့ရဲ့ပိုင်းဆိုင်ရာအဖွဲ့ကနေပေါင်းပြီးတော့ဥပဒေဆောင်မှုတွေတော့အဲ့ဒါကိုလှုပ်ရှားမှုတွေရောကျွန်တော်တို့လက်ပတ်စုကန်တိန်ပေါ့နော်ကန်တိန်ကိုဆားတယ်။အဲ့ဒါရှိရနေရမှာဆားတယ်။ဟုတ်ကဲ့ဆက်ရှိအနေနဲ့
လက်ရှိအစိုးရအနေနဲ့ဆက်သွယ်ရေးဥပဒေပုံမှား66ကလိုမျိုးနိုင်ငံသားတွေအတွက်အကျိုးမပြုတဲ့ဥပဒေတွေကိုဆက်လက်သုံးစွဲနေတာနဲ့ပတ်သက်လို့ကိုတာလွန်ဆောင်ထက်ကသူ့အမြင်ကိုအခုလိုပြောပါဗျ။ဒ
ီနိုင်ငံသားတိုင်းကမှအကျိုးမပြုတဲ့ဥပဒေကိုပြည်သူတွေသုံးနေရဆိုလို့ရှိရင်တော့ဒါအရင်စစ်စိုးကပုံစံအတွေးခေါ်နေသူ့လုပ်နေတယ်လို့ပြောရမှာပါနော်။ဒါပြလို့ဆိုတော့တကယ်တော့ဒီကဒီကမှာအကျိုးမပြုဘူး။ဒါနဲ့အာဏာရှိတဲ့ပုဂ္ဂိုလ်ကြီးအစိုးရကြီးဟလာအာဏာပိုင်ဖွဲ့စည်းရေးအကျိုးပြုအောင
်လက်ရှိ NLD အစိုးရလက်ထက်ဆက်သွယ်ရေးဥပဒေပုံမှား66ကနေတရားစွဲဆိုမှုစုစုပေါင်း63ခုရှိနေပြီးဒီအမှုတွေထဲမှာတက်မတော်ကတရားစွဲဆိုတာ9ခု NLD ပါတီကတရားစွဲဆိုတာ6ခုနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့ပတ်သက်ပြီးဂျားလူတွေကတရားစွဲဆိုတာ10ခုရှိပါတယ်ပြည်ခဲ့တဲ့အစိုးရလက်ထက်မှာတော့ဆက်သွယ်ရေးဥပဒေပုံမှား66ကနေတရားစွဲဆိုမှု9ခုပဲရှိခဲ့တာပါလက်ရှိမှာကိုပဲတယောစာရေးသားဖော်ပြမှုနဲ့ The Voice Weekly သတင်းစာအေဒီတာချုပ်ဦးကျော်မင်းဆွေနဲ့ပြည်တိရှာကိုကိုမောင်တို့ကိုတက်မတော်ကတရားလိုလုပ်ပြီးအမှုဖွင့်တိုင်ကြားတာကြောင့်ဗဟန်းမြို့နယ်ရဲစခန်းကပြည်ခဲ့တဲ့အပတ်စနေနေ့မှာဖမ်းဆီးထားပြီးလောလောဆယ်ဗဟန်းရဲစခန်းမှာချုပ်နှောင်ထားတာပါဒီအမှုနဲ့ပတ်သက်ပြီးဇွန်လ8ရက်နေ့မှာအာမခံရှောက်ထားဖို့ရှိပြီးအမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဥပဒေအကြံပေးဦးခင်မောင်မြင့်ကအခုလိုပြောပါတယ်
။အမခံရခဲ့ရင်တော့အပြင်ကနေပဲအချုပ်လို့ဒီအမခံနဲ့ဖြူချီဖြည့်ရှင်းမှုရှိပါတယ်။အကယ်၍အဲ့ဒီမှာအမခံရှောက်ထားတာကိုပြင်မယ်ဆိုရင်တော့အဲ့ဒီမှာအင်းစိန်ထောင်ကိုပို့ဖို့ဖြည့်ရှင်းရှိပါတယ်ခင်ဗျ
။မြန်မာသတင်းမီဒီယာအကောင်စီဘက်ကတော့ဒီအမှုနဲ့ပတ်သက်လို့တရားစွဲဆိုမှုမလုပ်ခင်ညှိနှိုင်းဆောင်ရွက်ပေးနေချိန်မှာပဲတရားလိုကအမှုဖွင့်ပြီးတရားစွဲဆိုလိုက်တာကြောင့်လက်ရှိမှာတော့သတင်းမီဒီယာဥပဒေဤဥပဒေတွေအရဆက်လက်ညှိနှိုင်းဆောင်ရွက်နိုင်ခွင့်မရှိတော့ဘူးလို့လည်းဇွန်လ5ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ဆက်သွယ်ရေးဥပဒေပုံမှား66ကကိုဖျက်သိမ်းပြင်ဆင်ဖို့လှုပ်ရှားမှုတွေလုပ်နေပေမဲ့ လက်ရှိအချိန်ထိဒီဥပဒေပုံမှန်ကိုပြင်ဆင်ပယ်ဖျက်ဖို့အစိုးရနဲ့လွတ်တော်ဘက်ကထိထိရရောက်လှုံ့ဆော်တာမရှိသေးတာကြောင့်ဝေဖန်ပြောဆိုနေတာတွေလည်းရှိပါရဲ့ရှင်
ကြတော့ဆက်သွယ်ရေးပုံမှာ66ကကြီးကိုဖျက်သိမ်းပြင်ဆင်ပေးဖို့သတင်းမီဒီယာသမားတွေကတောင်းဆိုနေတာနဲ့ပတ်သက်ပြီးမမြင့်မြင့်ခိုင်ကတင်ပြပေးကြတာပါရှင်။မကြခင်မှာတော့ဒီဟိုင်းကြီးကျွန်းအနီးမှာကျွက်ဝမ်းဖြူတွေအလုံးရင်းဝင်လာနေတဲ့သတင်းနဲ့ရန်ကုန်ရေကြီးမှုကြောင့်နေဆက်ကုန်ပစ္စည်းတွေအပေါ်ဘယ်လိုရိုက်ခတ်မှုတွေရှိနေသလဲဆိုတာတွေကိုတင်ဆက်ပေးဖို့ရှိပါရဲ့ရှင်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
UAE American တန်ရဲ့ပုတ်ထူးနေညက်နေခင်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာပါ။ကျမတို့ရဲ့အစီအစဉ်တွေကတော့ညက်နေ9လအထိဆက်ပြီးတော့ထုတ်လင်းပေးသွားမှာပါရှင်။အခုဆက်ပြီးတော့ဒီဟိုင်းကြီးကျွန်းအနီးမှာကျွက်ဝမ်းဖြူတွေအလုံးရင်းဝင်လာနေတဲ့ပတ်သက်ပြီးတော့တင်ပြပေးချင်ပါတယ်။ ARD တိုင်းဒေသကြီးငပုတော်မြို့နယ်ဟိုင်းကြီးကျွန်းအနီးကကျေးရွာတွေမှာကျွက်ဝမ်းဖြူတွေထောင်ထဲချီဝင်ရောက်လာနေတာကြောင့်မို့လို့ဒေသတံတွေကဒီဖမ်းဆီးတပ်ဖြတ်နှိမ်နှင်းနေကြပါတယ်။ဒီကျွက်တွေကြောင့်ယောဂါတမျိုးမျိုးကူးဆက်လာမှာဒါမှမဟုတ်ရင်လေတဘာဝဘေးအန္တရာယ်တစ်ခုခုချရောက်လာမှာကိုဒေသခံတွေကစိုးရိမ်နေကြတာပါဒီကြောင့်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းမေးမြန်းတင်ပြထားပါရရှင
် ARD တိုင်းဒေသကြီးပသိမ်ခရိုင်ငပူရောမြို့နယ်ဟိုင်းကြီးကျွန်းမြို့အနီးကကျေးရွာတွေမှာကျွက်တွေအများပြားကြောက်တာဟာဒီလဇန်းပိုင်းကဇီးကြံရွာမှာစတင်ခဲ့တာဖြစ်ပြီးနောက်ပိုင်းမှာကန်ချန်ရွာနဲ့ကြောက်ချောင်းရွာတွေမှာပါတွေ့ရှိခဲ့တာဖြစ်ပါတယ်ဒီလိုကြောက်တဲ့ကြွက်တွေဟာတောင်ကနားလောက်အထိရှိနိုင်ကြောင်းဈေးကြံရွာအုတ်ချုပ်ရည်မှုဥတင်လိုင်ကအခုလိုပြောပါတယ
်ကျွန်တော်ခံမှန်းတာအကောင်တပေါင်းနဲ့နည်းမှမဟုတ်ဘူးလို့ထင်တယ်ကျွန်တော်ရိုက်တာကအခုဆိုရင်အကောင်2000ကျော်တော့ဒီကြွက်တွေလာတာတော့ကျွန်တော်တို့ထင်တယ်ကျောတွေကဆင်းတယ်လို့ပဲထင်တယ်ပင်လေကမ်းခြေဘက်ကအိမ်ကျန်းပေါ့နော်အဲ့ဒီကုန်းကျန်းပေါ်အိမ်ဒီအနားအပြင်တွေပေါ်မှာတွေ့ရတယ်ဒီကောင်ကတော့ကျွဲတဲမှာနေရတာမဟုတ်ဘူး။ဟိုမြေကျဲမဟုတ်ဘူးကျွဲဝင်းကျူတွေလေ။ပထမတော့ကျွဲတွေပါလေ။အခုဆိုတော့ဒီဘက်ကကန်ကြိုင်တို့ကြောက်ချောင်းတို့မှလည်းနည်းနည်းပါးပါးရောက်တယ်ပြောတယ်။ဟိုတော့တခါမှမလာဘူး။ဒါကြောင့်မို့ကျွန်တော်တို့ကလည်းအဲအိုးနေတာပေါ့
။မြမအလင်းသတင်းစာမှာဈေးကြံရွာကိုဒီလ3ရက်နေ့ကကျွဲတွေတွေ့ရှိခဲ့တယ်လို့5ရက်နေ့မှာကန်ကြိုင်ကျေးရွာအုပ်စုကန်ကြိုင်ရွာအထက်စုမှာကျွတ်တရာလောင်းနဲ့ကြောက်ချောင်းကြီးရွာအုပ်စုတန်ကျိုးလန်းရွာမှာကျွတ်အကောင်ကြီး900ကျော်ကိုဖမ်းဆီးတပ်ဖြတ်ပြီးမြေမြုပ်ဖျက်ဆီးခဲ့ကြောင်းဖော်ပြပါတယ်။ကျွတ်တွေအများပြားတွေ့ရှိတာကြောင့်ဒေသခံတွေဟာကူးစက်ရောဂါဖြစ်ပွားမှာကိုစိုးရိမ်ကြသလိုတဘာဝဘေးတစ်ခုခုကြောက်ရောက်မှာအတွက်လည်းပူပင်နေကြတယ်လို့ဦးတင်လိုင်ကဆက်ပြောပါတယ်
။တရိတ်ဆန်တွေကရာသီဥတုရဲ့ဖောက်ပြန်မှုတွေကိုသူတို့ကသိတယ်ပေါ့နော်။အဲဒါမလို့များရာသီဥတုများဆိုးရွားလာမလားဒီလိုစိုးရိမ်တာပေါ့။
ဒီလိုကျွတ်ဝင်းပြူတွေအများပြားတွေ့ရှိတာကြောင့်မြို့နယ်အုပ်ချုပ်ရေးယုံ၊နေမြေခံရဲတပ်ဖွဲ့၊စီပင်တာယာရေးယုံနဲ့ကျန်းမာရေးဦးစီးဌာနကတာဝန်ရှိသူတွေဟာဒေသခံတွေနဲ့ပူးပေါင်းပြီးစုံစမ်းစစ်ဆေးနေကြသလိုဖမ်းဆီးတပ်ဖြတ်နှိမ်နင်းတာတွေလည်းဆောင်ရွက်နေပါတဲ့။လောလောဆယ်မှာတော့ကျွတ်တွေနမူနာတွေကိုရန်ကုန်စေုံကြီးကိုပို့ပြီးစမ်းသပ်စစ်ဆေးထားကြောင်းဟန်ကြီးကျွန်းမြို့အုပ်ချုပ်ရေးမှူးဦးသက်လွင်ဦးကပြောပါတဲ့။
ကျွန်မကကောင်ရတော့ဘယ်နှကောင်ရှိတယ်ကောင်ပြောတယ်ဦးလို့ကျွန်တော်တို့ကနေနေနေကောင်ရတော့1600ကျော်ပါလေဗျကျွန်တော်တို့ကကျွတ်တကောင်ကိုကျွန်တော်နမူနာယူပြီးတော့ဒါပြီးခဲ့တဲ့နေ့ရက်လောက်တည်းကကျွန်တော်ရန်ကုန်ပြည်သူ့ခြေရုံကိုပို့ပြီးတော့ကျွန်တော်တို့ကျွတ်နဲ့ပတ်သက်ပြီးတော့ဟိုတခွက်ခန့်ပို့ထားတာရှိပါလေဗျ
ဝါရောကြီးတွေရှိတဲ့အရက်ဒေတာတွေမှာဝါပွင့်ချိန်ဆိုရင်ဝါသီးတွေကိုစားတောက်ဖို့အတွက်ကျွတ်တွေအများပြလာရောက်တက်တာတွေရှိပါတယ်ARD တိုင်းဒေသကြီးငပူရောမြို့နယ်ဟာ2008ခုနှစ်ကနာဂင်မုံတိုင်းဒဏ်ကိုခံစားခဲ့ရတဲ့ဒေသဖြစ်ပါတယ်။နာဂင်မုံတိုင်းအလွန်ကာလကတော့ ARD တိုင်းဒေသကြီးအတွင်းမှာကျွတ်တွေဟာအစားအစာရှာပါပြီးလေယာဉ်တွေအတွင်းကိုအစုလိုက်ပြုံလိုက်ဝင်ရောက်တဲ့ဖြစ်စဉ်တွေလည်းဖြစ်ပျက်ခဲ့ဘူးပါတယ်။
ဧရာဝတီတိုင်းဟိုင်းယီချွန်းအနီးကကျေးရွာတွေမှာကျွဝမ်းဖြူတွေမကြုံစဘူးထောင်တဲ့ခြေဝင်လာနေတာကြောင့်ဒေသခံတွေကြားမှာစိုးရိမ်နေရတဲ့အကြောင်းကိုကိုမိုးစော်ကစုံစမ်းမေးမြန်းတင်ပြသွားတာပါရှင်။အခုတခါကတော့ဒီရန်ကုန်ရေကြီးမှုကြောင့်နေဆက်ကုန်ပစ္စည်းတွေအပေါ်မှာဘယ်လိုရိုက်ခတ်မှုတွေရှိနေသလဲဆိုတာကိုလည်းကြည့်ရအောင်ပါရှင်။စီဝါရေးအချက်အချာရန်ကုန်မြို့မှာဒီရက်ပိုင်းရေကြီးနေတာကြောင့်မို့လို့နေဆက်ကနေရန်ကုန်အထိတင်သွင်းမဲ့ထိုင်းကုန်ပစ္စည်းတချို့ကိုရပ်ဆိုင်ထားရပါတယ်။တချို့ကုန်တွေကိုဒီနေဆက်မြဝတီမြို့မှာပဲတူလောင်ထားရပြီးတော့မဲဆောက်တဲ့မြဝတီအကြားနေစဉ်သွားလာနေတဲ့ကုန်ပစ္စည်းတင်ကားတချို့ဆိုရင်လည်းအသွားလာနေသွားတယ်လို့နေဆက်မှာနေကြသူတွေကပြောပါတယ်ဒီအကြောင်းကိုတော့စုံစမ်းမေးမြန်းထားတဲ့မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ဗမာပြည်ရန်ကုန်မှာအခုရေကြီးနေတဲ့ကိစ္စနဲ့ပတ်သက်လို့သူဒီဆိုင်းမြန်မာနေကမြဝတီမြို့မှာဆိုအောက်ဖို့ဆင်းတဲ့ကုန်တွေကကုန်တီးပြားအဲ့လိုဆင်းဖို့မလွယ်တဲ့အတွက်လောလောဆယ်ဒီကိုတော့နေတာတော့တူလောင်နားပါတယ်အဲ့တော့မြဝတီမှာကဒီကုန်စည်တွေစားပြပြီးနေတဲ့အနေအထားမျိုးမှာတွေ့ရတာပေါ့
မြန်မာနိုင်ငံဘက်ကအကြီးကတွာလာနေတဲ့ကုန်ပစ္စည်းတွေနဲ့ပတ်သက်ပြီးတော့လည်းအခုလိုပြောပြပါဗျာ
စောင်းလို့ရပြီးကျင်းကျွန်တော်ဒီစိုးကဒီလမ်းမျိုးစောင်းလို့ရပြီးအိနာဟိုကအိနာခွက်တွေဒီအစုံမျိုးစုံပါတယ်နောက်ပြီးတော့ဒီစပါးရိတ်ဆက်တွေနောက်ပြီးတော့ဒီပါခေါ်ရတဲ့ဒီဟိုနေတော့ကျွန်တော်ဒီစံစပါးစပါးရိတ်ဆက်အပြင်မှာကျထွန်ဇက်တီလည်းသွားရတယ်ပေါ့နော်ကျထွန်ဇက်တီသွားရတယ်ကျထွန်ဇက်ကိုအူပေါင်းတော်များများလေးသွားကြအခုအဲ့ဒီသွားလာတယ်မသိဘူးနောက်ပြီးတော့အချွေရီဘူးတွေအချွေရီဘူးတွေသွားတယ်ဒီရဘူးတွေသွားတော့ဒီကားရယ်ပဲသူအမရာဟက်စီကိုပါလို့သွားက
ြတင်းလာနေညကတော့နေ့စဉ်ကုန်ပစ္စည်းပို့နေတဲ့ကားရန်ကြီးတွေတိတိတတ်တာနှဲသွားတဲ့အကြောင်းကိုလည်းပြောပြပါဗျာ
မနည်းရညဝိုင်းတင်ညလို့ဟိုအခါတိုင်းကကားတော်တော်များများသွားတယ်ဒီညဝတီတော့သွားတယ်ရှင်ဆက်လို့ရပစ္စည်းတွေဒီကုန်ပစ္စည်းမျိုးစုံတွေတော်တော်များများသွားတာရှိတယ်ဟိုမင်းညဆိုပြီးတော့ဘုံကသွားလာနှစ်စီးသုံးစီးတော့ပဲရှိတယ်ကျန်တဲ့အစိတ်ပိုင်းမတွေ့ရတော့
ဘူးထိုင်းမြန်မာနယ်စပ်မျိုးတွေဖြစ်တဲ့မြဝတီနဲ့မဲဆောက်မျိုးတွေဟာကုန်သွယ်မှုတွေရအရေးပါတဲ့မျိုးတွေဖြစ်ပြီးနယ်စပ်မျိုးတွေရဲ့ကုန်သွယ်မှုပမာဏဟာကုန်သွယ်မှုတစ်ခုလုံးရဲ့35ရာခိုင်နှုန်းစုစုပေါင်းအမေရိကန်ဒေါ်လာ 1.3 ဘီလီယံထိရှိတဲ့အကြောင်းမြန်မာအစိုးရဘက်ကတော့ပြောဆိုထားပါတယ်ရှင်
။ရန်ကုန်မြို့မှာရေကြီးနေတာကြောင့်နေဆက်ကုန်ပစ္စည်းတင်ပို့မှုတွေရပ်ဆိုင်ထားတဲ့အကြောင်းကိုမဲအေးမှသတင်းပေးပို့သွားတာပါရှင်။ View American တန်ရဲ့ဗဟုသုနည်းညနေခင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ကျမတို့အခုထုတ်လွှင့်နေတဲ့ Radio အစီအစဉ်ပြပြချင်းညနေ9:00ကနေ 9:00 ခွဲမှာတော့ View TV သတင်းလောအစီအစဉ်ကိုထိုက်ရိုက်ထုတ်လွှင့်ပေးပါရစေ။ Asia 77 Juru ကနေဖန်ယူကြည့်ရှုနားဆင်နိုင်ပါတယ်ရှင်။အခုတခါတော့သတင်းချင်းချုပ်ကိုကိုအောင်လွင်ကတလဲကြီးညာပေးပါအောင်မယ်ရှင
်။ပြည်နယ်ငယ်မှာပါလီမန်နဲ့ကိုအောင်လွင်ခေါင်းဆောင်အယာတူလာရူဟိုလာကွန်မဏီကိုဝင်းမန်တို့ကိုဒီကနေ့ပြစ်မှတ်ထားတက်ခတ်မှုကသူတို့လက်ချက်ဖြစ်တဲ့ကြောင့် AS Instant စစ်သွေးကြောက်ဘက်ကကြီးညာလိုက်ပါတယ်။တက်ခတ်မှုစတင်ပြီးနိုင်ပိုင်းကျန်မှာပဲ AS အစွမ်းရောက်ဖွဲ့ရဲ့အကမက်တင်တနာကကြီးညာလိုက်တာပါ။ယူအန်ငငတ်လာတဲ့သတင်းတွေထဲမှာတော့လူထုသေဆုံးပြီးအများပြားထိခိုက်ဒဏ်ရာတွေရခဲ့တဲ့တေရန်မြို့တော်တောင်ဘက်ကကွေးမန်တက်ခတ်မှုမှာအသေခံဘုံကွဲသမားနဲ့တနတ်သမား၃ရုပ်ကစီးနင်းတက်ခတ်ခဲ့တာဖြစ်ကြောင်းဖော်ပြကြပါရတယ်။ပြည်သူ့နိုင်ငံပါရီမြို့တော်ကနော်တာတန်းဖျားကျောင်းအနီးရဲတွေကိုတူးနဲ့တက်ခတ်ခဲ့သူဟာပါကူဘွဲအတွက်စာတမ်းပြည့်စုံနေသူကျောင်းသားတူးဖြစ်ပြီးအစိုးရဝါရီဖြစ်တန်လျာရှိထားသူမဟုတ်ဘူးလို့ပြည်သူ့အစိုးရကပြောပါရတယ်။မနေ့တုန်းကတက်ခတ်မှုပြီးမှတက်ခတ်ခဲ့တဲ့သူဟာစီးရီးယားအတွက်လောက်တာလို့အော်ဟစ်ခဲ့ကြောင်းလဲပြင်သစ်ပြည်ရဲ့ဝန်ကြီးကပြောဆိုခဲ့ပါတယ်။တနင်္လာနေ့တိုင်းမြို့မြို့ကနေရန်ကုန်ကိုပြန်တန်းလာတဲ့တပ်မတော်ပို့ဆောင်ရေးလေယာဉ်တစ်စင်းပျောက်ဆုံးနေပြီးရှာဖွေမှုတွေလုပ်ဆောင်နေတဲ့အကြောင်းတပ်မတော်ကောက်ကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်လိုက်ပါတယ်။မြေကနေမွန်လွတ်တနားရီကျော်မှာထွက်ခွာသွားတဲ့တပ်မတော်ပို့ဆောင်ရေးလေယာဉ်ဟာရန်ကုန်အသွာဒဝဲနီးပတ်ဝန်းကျင်မှာဆက်သွယ်မှုပြတ်တောက်သွားတာဖြစ်တဲ့အကြောင်းမြေလေကြောင်းထင်းသေးစကန်က VOA ကိုအတည်ပြုပြောဆိုခဲ့ပါတယ်။လေယာဉ်ပေါ်မှာခီးတဲ့ကုစင်းနဲ့လေယာဉ်ဝင်တဲ့15ဦးပတ်ဝန်းကျင်လဲမြေလေကြောင်းထင်းသေးစကန်တာဝန်ရှိသူတူကပြောပါတယ်။တပ်မတော်ကောက်ဝဲဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်အရကတော့တပ်မတော်ပို့ဆောင်ရေးဝိုင်းအမျိုးစားလေယာဉ်ဟာရန်ကုန်ဒဝဲမြေပုံပြင်မြေရန်ကုန်ခီးစင်တိုင်းတက်တာချောင်းကျေးပစ္စည်းတွေနဲ့ခီးတွေတွေကိုတည်ဆောင်လာကြောင်းဖော်ပြထားပါတယ်။လေယာဉ်ပြန်တန်းစဉ်မှာအနီးပတ်ဝန်းကျင်ဟာရာဇီဝုဒ္ဓစိုးစိုးဝါမရှိဘူးလို့လေမြိတ်လေကြောင်းထင်းသေးစကန်က VOE ကိုပြောပါတယ
်။သတင်းချင်းချုပ်ကိုကိုအောင်လင်းကကြီးညာပေးခဲ့တာပါရှင်။ဒီညနေအစီအစဉ်ထုတ်လို့ရေးမှုကကိုအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ်။ကျွန်မကတော့ခင်ပြထွေးပါရှင်။ VOE American အတန်ရဲ့ဗဟုသုနည်းညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1953ည၊လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေအသံလွှင့်နေတာပါ။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.